ဆူဒန်နိုင်ငံမှာတိုက်ပွဲတွေဖြစ်နေတဲ့နှစ်ဖက်စစ်တပ်အကြားတေချာတဲ့အပြစ်ခတ်ရာဇဝတ်ဆွေးနွေးဖို့စတင်စကားပြောဆိုနေပြီလို့တာဝန်ရှိသူတွေကစနေနေ့မှာထုတ်ဖော်ပြောဆိုပါတယ်။နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေဟာ Arabia နိုင်ငံဂျဒါမြို့ကိုရောက်ရှိနေကြောင်းအမေရိကန်နဲ့ Arabia တာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်။ဂျဒါမှာပြုလုပ်တဲ့ဆွေးနွေးပွဲဟာအမေရိကန်နဲ့ Arabia တို့ကကမကထပြုလုပ်မှာဖြစ်တယ်လို့ဆူဒန်တာဝန်ရှိသူတွေက AP သတင်းဌာနကိုပြောဆိုခဲ့ပါတယ်။မြို့တော်ခတ်တမ်နဲ့အမ်ဒမန်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအတွက်လမ်းကြောင်းတွေဖွင့်ပေးဖို့နဲ့ဆေးရုံဆေးကန်းတွေအပါအဝင်အရပ်အစာအုပ်ဌာနတွေကိုအကာအကွယ်ပေးဖို့ကိစ္စတွေဟာဒီဂျဒါဆွေးနွေးပွဲမှာအဓိကဆွေးနွေးမှာဖြစ်တယ်လို့လည်းဆူဒန်တာဝန်ရှိသူတွေကပြောဆိုပါတယ်။ဆူဒန်မှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးဧပြီလ15ရက်နေ့နောက်ပိုင်းဗိုလ်ချုပ်အဗ်ဒေဖတာဘာဟန်ဦးဆောင်တဲ့တပ်ဖွဲ့နဲ့ပိုချုပ်ကြီးမိုဟာမက်ဟမ်ဒန်ဂါလိုတို့ဦးဆောင်တဲ့ RSF ပြည်သူ့စစ်တပ်ဖွဲ့တွေအကြားပထမအဆုံးချိန်နှစ်ဘက်ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးတာဖြစ်ပါတယ် RSF တပ်တွေဟာဂျန်ဇဝီစစ်သွေးကြောအုပ်စုတွေကိုအခြေခံပြီးဆူဒန်အစိုးရကဖွဲ့စည်းထားတာဖြစ်ပါတယ်ဒီအဖွဲ့တွေဟာဒါဖောမှာပါဝင်တိုက်ခိုက်ခဲ့တယ်လို့ဆူဒန်အစိုးရကိုစန့်ကျင်တဲ့အင်အားစုတွေကိုနှိမ်နှင်းရမှာအသုံးပြုခဲ့တဲ့တပ်ဖွဲ့တွေလည်းဖြစ်ပါတယ်လန်ဒကိုင်ပတိပက္ခတွေကြောင့်စစ်ပြေးဒုက္ခသည်8000လောက်အထိရှိလာနိုင်တယ်လို့ကုလသမဂ္ဂကတော့သတိပေးထားပါတယ်